ဘိုလီးဗျားနိုင်ငံလက်ရှိရင်ဆိုင်နေရတဲ့အခြေအတဲအတွက်ငြိမ်းချမ်းတဲ့ဖြည့်ရှင်းနည်းတစ်ခုရရှိရေးကူညီလှုံ့ဆော်ဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်တစ်ခုကိုလွှတ်မယ်လို့အတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ယုံကကြေညာပါတယ်။ဘိုလီးဗျားရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တဲ့အတွက်သမရနှုတ်ထွက်ပေးဖို့စစ်ဖက်ခေါင်းဆောင်တွေကတောင်းဆိုပြီးတဲ့နောက်အခြေအတဲနဲ့ရင်ဆိုင်နေရတာပါ။ကိုလိုမီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းယွန်းအာနူးဟာဘိုလီးဗျားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ဘိုလီးဗျားကတက်ဆိုင်သူအားလုံးနဲ့ဆွေးနွေးပြီးငြိမ်းချမ်းတဲ့ရွေးကောက်ပွဲတွေကိုကူညီပံ့ပိုးဖို့ကြိုးစားမှာဖြစ်ပါတယ်။ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကဘိုလီးဗီးယားကခြေနေတဲ့ပေါ်ဒွေးမှုချုပ်အနေနဲ့တိတ်ကိုစိုးရင်စေရှိပါတယ်။အကြံဖက်လူရည်တွေကိုရှောင်ရှားပြီးအစုံအစုံထိန်းချုပ်လှုပ်ဆောင်ကြဖို့ဘိုလီးဗီးယားနိုင်ငံသားအားလုံးကိုဒွေးမှုချုပ်ကထပ်ပြီးပန်ကြားပါတယ်လို့ပြောပါတယ်။ဘိုလီးဗီးယားသမ္မတဟောင်းအီဗိုမိုရယ်လက်စ်ဟာဆယ်လေးနှစ်ကြာသမ္မတရာထူးယူခဲ့သူပါ။သူဟာနိုင်ငံတမိုင်းမှာလူမျိုးစုတွေကပထမဆုံးသမ္မတဖြစ်ပြီးအာနာယာ Movement Towards Socialism Party MAS ရဲ့အကောင်းဆောင်ဖြစ်ပါတယ်။မော်ရယ်လစ်နှုတ်ထွက်သွားပြီးတဲ့နောက်သမရရာထူးကိုဆက်ခံရမယ့်ဒုတိယအဆင့်အမြင့်ဆုံးတာဝန်ရှိသူအထက်လူတော်ဒုတိယဥက္ကဋ္ဌဂျန်နိုင်းအာနက်စ်ကရွေးကောက်ပွဲအသစ်တွေကိုအခြေခံဥပဒေအရ90%တွင်ကျင်းပမယ်လို့ကြေညာထားပါတယ်။